မြန်မာနိုင်ငံပြည်တော်စုရွေးကောက်ပွဲကော်မရှင်ဖော်ဝေတချို့ဟာစစ်ဗိုလ်ချုပ်ဟောင်းတွေဖြစ်နေတဲ့အတွက်ကော်မရှင်ရဲ့ဂျာနီမှုဗဲမလိုက်မှုအလားအလာဟာစိုးရိမ်မွယ်ဖြစ်တယ်လို့ကာတာစင်တာကထောက်ပြလိုက်ပါတယ်။ဒါ့အပြင်လူမျိုးရေးဘာသာရေးပြည်ပခါတွေမဖြစ်အောင်ကြိုတင်ဆောင်ရွက်တင်တာတွေဆောင်ရွက်တင်တယ်လို့လည်းဆိုပါတယ်။ကာတာစင်တာရဲ့အစီအစဉ်နဲ့ပတ်သက်ပြီးကာတာစင်တာတွဲပဲ့ညွှန်ကြားရေးမှူးဂျိုနသန်စတုန်းစထရီးကိုဦးကျော်စင်တာကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ။
ကတားစင်တာဟာ2014ဒီဇင်ဘာကနေ2015ဖေဖော်ဝါရီအထိကရကရင်မွန်ရှမ်းအေယာဝတီမန္တလေးစတဲ့ဒေသကြီးတွေကိုကွင်းစင်လေ့လာခဲ့တာဖြစ်ပါတယ်ဒီအဖွဲ့အပါဝင်နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကိုဖိတ်ဖို့ကတိပြုရဟာတကယ်တော့2010ရွေးကောက်ပွဲနဲ့2012ဂျပ်ဖြတ်ရွေးကောက်ပွဲတွေထက်သီးသီးသာသာကွဲပြားခြားနားလာတဲ့အချက်တစ်ချက်ဖြစ်တယ်လို့သူတို့ထောက်ခံကြိုဆိုထားပါတယ်ဒါပေမဲ့ကျူတင်မဲ့ပေးခိုင်းတဲ့ကိစ္စမျိုးတွေဟာနိုင်ငံတကာစံနဲ့စာရင်အလွန်ပဲအားနည်းနေတယ်လို့ထောက်ပြပါရတယ်။ဒါအပြင်အဓိကထောက်ပြတဲ့ကိစ္စတစ်ရပ်ကတော့ရွေးကောက်ပွဲကော်မရှင်အဖွဲ့တွေဟာဒေသဆိုင်ရာအစိုးရအုပ်ချုပ်ရေးအဖွဲ့တွေအပေါ်မှာမိခိုနေရတဲ့အတွက်ဗဲမလိုက်ရေးမှုအပေါ်ထိခိုက်စရာရှိနေတယ်လို့လည်းဆိုပါရတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုယ်တိုင်မှလည်းအဖွဲ့ဝင်တချို့ဟာရခိုင်စစ်ဗိုလ်ချုပ်ဟောင်းတွေဖြစ်နေတဲ့အတွက်ဒါဟာစိုးရိမ်စရာအချက်တစ်ခုဖြစ်တယ်လို့ကတာစင်တာရဲ့တွဲပဲ့ညွှန်ကြားမှု Jonathan Stone Street ကအခုလိုပြောပါတယ
် Yes and we note in the report that there are questions about the ultimate independence
ကျွန်တော်တို့အစီအစဉ်ခံစားမှာဖော်ပြထားပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ကအဖွဲ့ဝင်တချို့ဟာရခိုင်စစ်အရာရှိကြီးတွေဖြစ်နေတဲ့အတွက်ကော်မရှင်ရဲ့ဗဲမလိုက်မှုလွတ်လပ်မှုကြားနေမှုစတာတွေရှိပါမလားဆိုတာမေးခွန်းထုတ်ထားပါတယ်တဟာတကယ်စိုးရင်စရာကောင်းတဲ့အချက်လည်းဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့သူတို့ဟာလုံးဝဗက်လိုက်မှုမရှိဘူးလုံးဝလွတ်လပ်တဲ့အဖွဲ့အစည်းဖြစ်တယ်ဆိုတာအပြည့်အဝပြသနိုင်ရေးဟာကျွန်တော်တို့အထူးထောက်ပြလိုတဲ့အချက်ဖြစ်ပါတယ်အခုလောလောဆယ်မှာဒစိတ်ဒေတာတွေ့ရပေမဲ့သူတို့ဟာလုံးဝဗက်မလိုက်ဘူးဆိုတာပုံမူပြသဖို့လိုအပ်ပါတယ
်ဒါပြင် fight cut လို့ခေါ်တဲ့ယာယီသက်သေခံလက်မှတ်စက်တန်းကုံဆုံးသွားပြီဖြစ်တဲ့အတွက်ဒီလက်မှတ်ကန်ဆောင်တဲ့သူတွေမက်ပီဂရင်ဆုံရှုံရမယ့်ကိစ္စကိုလည်းစိုးရိမ်မကင်းဖြစ်တယ်လို့ဆိုပါတယ်ကတားစင်တာရောက်ရှိခဲ့တဲ့နေရာတွေမှာလူမျိုးရေးဘာသာရေးတင်းမာမှုစိုးရိမ်ွယ်ထူးထူးခြားခြားမတွေ့ခဲ့ရပေမဲ့မွတ်စလင်ဆန့်ကျင်ရေးရေးသားပြောဆိုမှုတွေပုံမှန်ရှိနေတယ်လို့ဆိုပါတယ်ဒါကြောင့်လူမျိုးရေးတင်းမာမှုတွေပုံမှန်မဆိုးရွားနိုင်အောင်အထောက်အကူတင်လို့လည်းဆိုပါတယ
် We saw some efforts at community level and what we'rerecommending
is from the government side but not only that there are many people who are in the community and are being supported and are being supported by the government. But we are in the community and the government is being supported by the community and is being supported by the community. The government is being supported by the community and is being supported by the community. We are not able to do this. The Muslim sanctions say that the among the people who are being supported ပဋိပက္ခဖြစ်လာနိုင်တဲ့စိုးရိမ်စရာအခြေအနေတွေရှိနေပါတယ်။ဒါကြောင့်ရွေးကောက်ပွဲအတွက်ပြိုင်ဆိုင်မှုတွေနှိကမလာခင်အခုကတည်းကကြိုပြီးတော့ကင်တွယ်ထားရမယ့်ကိစ္စဖြစ်ပါတယ်
။သူတို့အဖွဲ့ဟာအစိုးရရဲ့ဖိတ်ကြားချက်အရသွားရောက်ခဲ့တာဖြစ်တဲ့တခါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းတည်ဝင်ဖိတ်ကြားထားတဲ့အဖွဲ့ဖြစ်တဲ့အတွက်သူတို့အဖွဲ့ရဲ့ဒီထောက်ခံတင်ပြချက်တွေကိုမြန်မာအာဏာပိုင်တွေကလက်ခံစဉ်းစားဖို့မျှော်လင့်တယ်လို့လည်းသူကပြောကြားသွားပါတယ်။
We hope that they will that's why we're there and that's why we're making the recommendations
သူတို့လက်ခံစဉ်းစားလိမ့်မယ်လို့မျှော်လင့်ပါတယ်ဒါကြောင့်လဲကျွန်တော်တို့အဲ့ဒီကိုတွားရောက်လေ့လာပြီးထောက်ခံတင်ပြနေတာပါကျွန်တော်တို့ဟာမြန်မာအစိုးရရဲ့ဖိတ်ကြားချက်အရာတွားရောက်ခဲ့တာပါအခုခါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ဖိတ်စာကိုလက်ခံရရှိပါပြီသူတို့ကကာတာစင်တာကိုစိတ်ဝင်စားပုံရတာထောက်ရင်ကာတာစင်တာရဲ့ထောက်ခံတင်ပြချက်ကိုလည်းလက်ခံစဉ်းစားမယ်လို့ယူဆပါတယ်ကျွန်တော်တို့ဟာရွေးကောက်ပွဲကိုဘယ်လိုလုပ်ရမလဲဆိုပြီးညွှန်ကြားနေတာမဟုတ်ပါဘူး။နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီအောင်ပွင့်လင်းမြင်သာမှုရှိပြီးလူအများလက်ခံယုံကြည်လာနိုင်တဲ့ရွေးကောက်ပွဲဖြစ်အောင်ဘယ်လိုလုပ်သင့်တယ်ဆိုတာထောက်ခံတင်ပြခြင်းသာဖြစ်ပါတယ်
။ဒါအပြင်လွတ်လပ်စွာဖွဲ့စည်းခွင့်၊စုဝေးဖော်ထုတ်ခွင့်ဟာအလွန်အရေးကြီးတဲ့အတွက်အာဏာပိုင်တွေအနေနဲ့ဒီအခွင့်အရေးတွေကိုအပြည့်အဝခွင့်ပြုဖို့လိုအပ်တယ်လို့လည်းဖော်ပြထားပါတယ်။ကတားစင်တာဟာအမေရိကန်သမ္မတဟောင်းဂျီမီကာရာဦးစီးတည်ထောင်ထားတဲ့အစိုးရမဟုတ်သောအဖွဲ့အစည်းတရားဖြစ်ပါတယ်ခင်ဗျာ။